ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အစွန်းရောက်အကြမ်းဖက်မှုတွေဟာခွဲခြားဆက်ဆံရေးမူဝါဒတွေကြောင့်မဟုတ်ဘဲနဲ့ရခိုင်ပြည်နယ်အချုပ်အခြာအာဏာကိုထိခိုက်စေမဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်။ဒီရိုဟင်ဂျာတွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုတဲ့ဟာကိုဒီဝင်ကြီး OIC ရဲ့အဖွဲ့ရဲ့စွပ်စွဲချက်တွေအပေါ်မှာတုံ့ပြန်လိုက်တာဖြစ်ပါတယ်ကိုသားညွန့်ဦးကဥရောင်ကြီးကိုဆက်သွယ်မြင့်မြန်ထားတာဖြစ်ပါတယ်ရှင
်ဒီအဲ့ဒေတာမှာဒီမွတ်စလင်တွေပေါ်မှာခွဲခြားဆက်ဆံမှုတွေတိုက်ခိုက်မှုတွေဒါတွေကိုရပ်ပစ်ဖို့အတွက်နိုင်ငံတကာကသူကတောင်းဆိုတာပေါ့နော်ဟိုခွဲခြားဆက်ဆံမှုတွေတိုက်ခိုက်မှုတွေရှိတယ်ဆိုတဲ့အနေအထားပေါ့အင်္ဂလိပ်ကလည်းစုံစမ်းထားတယ်ဆိုတော့အဲ့အနေအထားကဘယ်လောက်ထိမှန်ကန်ပါလဲသူပြောတာ
ခွဲခြားဆက်ဆံတာတော့မဟုတ်ပါဘူးသူတို့လုပ်တဲ့ဥစ္စာကဟိုတကယ်တမ်းပြောရမယ်ဆိုရင်ဒီဖြစ်စဉ်တွေကဟိုအချုပ်ချာအနာကိုချိပါတဲ့ဖြစ်စဉ်တွေပဲလေဒီဖြစ်စဉ်ရည်ရွယ်ချက်ဟာဒီဘလောက်ထိကြီးမားသလဲဆိုတာလည်းကျွန်တော်တို့ရှာဖွေလို့တွေ့ရပါတယ်အဓိကတော့ဒီမှာတို့ကြီးကြနိုင်ငံထူထောင်ဖို့လောက်ထိကိုတို့ပန်းနိုင်ထားပြီးတော့လှုပ်ထားတာဖြစ်တယ်အဲ့တော့ဒီဥစ္စာဟိုနိုင်ငံရေးပန်းနိုင်ရှေးရေးပန်းနိုင်ဒီလိုလေးတွေတို့ဟိုကြိုတင်ပြီးတော့တနေ့လောက်အချိန်ကြိုးတင်ပြင်ဆင်ပြီးတော့မှဟိုလုပ်တဲ့အစီအစဉ်လဲဒါကျွန်တော်တွေ့ရတယ်။ဒါကအချုပ်ချာအနာကိုထိပါတဲ့ကိစ္စဖြစ်တဲ့အတွက်ဟိုလုံခြုံရေးဖွဲ့ကြီးကတော့ဟိုဘာပဲပြောပြောပေါ့ဟိုတခြားကိစ္စတွေအားလုံးထက်အချုပ်ချာအနာကိုထိန်းသိမ်းကာဝယ်ဖို့ကအရေးကြီးဆုံးဆိုတော့ဒီလုပ်ငန်းပေါ်မှာသူတို့ဦးစားပေးပြီးတော့မှဟိုဆောင်ရွက်ခဲ့ကြတာလို့ကျွန်တော်တို့လို့
ဟုတ်ကဲ့ခုနကအင်္ဂလိပ်လိုပြောသလိုဒီအချော့ချာနာကိုထိခိုက်နိုင်တဲ့သူတို့လုံရမျိုးတွေတွေ့ရတဲ့ဆိုတာကအင်္ဂလိပ်အနေနဲ့ကောထောက်ထားခံခံမှာရထားတာတွေ့ထားတာမျိုးရှိပါလားခင်ဗျအ
ာခိုင်းမာပါတယ်ဘုရားဟဲ့တဲ့တောင်းကျမ်းသူတွေထကြွားခဲ့တယ်ဘာကြောင့်ထကြွားခဲ့တယ်လဲအဲ့ဒါကိုဟိုတမိုင်းမှာပြန်ကြည့်မယ်ဆိုလို့ရှိရင်သူတို့ကဟိုဘက်ကဟာလာအဲ့တော့အရှေ့ပါကစ္စတန်နိုင်ငံပေါ့အဲဒီလိုပေါင်းဖို့ဆိုတဲ့တောင်းဆိုမှုတွေရှိသလိုသူတို့ကိုတရားလွတ်လပ်ရေးပေးဖို့ဆိုတဲ့တောင်းဆိုမှုတွေလည်းရှိတယ်။အခုဖြစ်နေတဲ့ဖြစ်စဉ်တွေကတစ်ထက်သေးလို့ပဲအဲ့ဒီတော့လည်းသူတို့ရဲစခန်းတွေကိုတိုက်ခိုက်ခဲ့တယ်။ပြီးတော့အရိယာနေပြီးတော့ရဲတွေစီကနေပြီးတော့လက်နက်တွေလူပြီးတော့မှဟိုတင်းပေါ်လေးတောင်းကျမှုတွေစတင်ခဲ့တယ်။အဲ့ဒါနဲ့အခုဖြစ်တဲ့ပုံစံနဲ့ဟာတစ်ထက်သေးတနည်းအားဖြင့်ဟိုအလားတူပုံစံမျိုးဖြစ်တဲ့အတွက်ဒီခွဲခြားဆက်ဆံလို့ဖြစ်ရတဲ့ဖြစ်စဉ်မျိုးမဟုတ်ဘူးဒီဥစ္စာဟာဒီနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါတဲ့ဖြစ်စဉ်ပြီးလို့ရှိရင်ဟာလာတီးကြလွတ်လပ်တဲ့ဟာလာနိုင်ငံတစ်ခုထူထောင်ဖို့ဆိုတဲ့ပန်းတိုင်နဲ့လုပ်တဲ့ဖြစ်စဉ်ဆိုတာကျွန်တော်တို့သိချာချာမြင်းမြန်းလို့ရပါတယ်အခိုင်အမာထောက်ထားပြီးရှိပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကအခုကိစ္စမှာOIC ကသူရဲ့စိုးရင်ချက်ဒီမကြပြောတဲ့အခုဆိုမဲ့အထူးစည်းဝေးဆိုပြီးတော့သူခေါ်ယူတာရှိပါလေဒါကိုလေမြန်မာနိုင်ငံကအာဆီယံအဖွဲ့ဝင်နိုင်ငံတနင်္ဂနွေဖြစ်တဲ့မလေးရှားနိုင်ငံကဥဆောင်ကျင်းပတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျအထူးဖြင့်မလေးရှားနိုင်ငံကတော်လေးကြေပြီးတော့ဝေဖန်လာတာရှိပါလေ
ဒါတော့အားလုံးသိတဲ့အတိုင်းပဲလေမလေးရှားနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့အနေအထားကအားလုံးသိတဲ့အတိုင်းပါပဲသူတို့အနေနဲ့ဒါနိုင်ငံရေးလျှက်ထုတ်ဖို့အတွက်ဒါကစားတာပဲလေကစားတဲ့အခါမှာကိုယ်နိုင်ငံတွင်ကကစားကွက်မှုပဲနဲ့တခြားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတဲ့ကစားကွက်ဖြစ်နေတာတော့သူတို့အတွက်စိုးရိမ်စရာကောင်းပါလေ